ထိုင်းနိုင်ငံကနေကလင်းအင်းကျောင်းတစ်ခုမှာအသက်ခံလိုက်ရတဲ့ကလေးတွေအတွက်ဝတ်ပြုစုတောင်းပွဲတွေကိုတော့အဲ့ဒီနေကလင်းအင်းကျောင်းရဲ့အပြင်ဘက်မှာမိသားစုဝင်တွေဒီနေ့ပြုလုပ်ခဲ့ကြပါတယ်။တည်ဆုံသွားတဲ့ကလေးတွေရဲ့မိသားစုဝင်တွေကကလေးတွေအတွက်ဖျောင်းနိုင်တွေအမွေးတိုင်တွေထွန်းပြီးတော့ပန်းတွေပေါက်ပေါက်ဆုပ်တွေအေးအေးတွေနဲ့အတူကလေးတွေရဲ့အယုတ်တွေလည်းကျောင်းရဲ့အပြင်ဘက်မှာခြားပြီးတော့ဝတ်ပြုစုတောင်းတာတွေလုပ်ခဲ့ကြတာပါ။ဒါပြင်နောက်ထပ်ဘုန်းကြီးကျောင်း၃ကျောင်းမှာလည်းဝတ်ပြုစုတောင်းတာတွေဒီနေ့လုပ်ခဲ့ကြပြီးတော့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာလည်းညနေပိုင်းမှာတက်ရောက်ခဲ့ပါတယ်။ဒီနေ့နေ့လယ်ပိုင်းကကျောင်းအပြင်ဘက်မှာလှုပ်တဲ့ဝတ်ပြုစုတောင်းပွဲအတွင်းကလေးတွေရဲ့ကြံခဲ့တဲ့ပစ္စည်းတွေကိုအိတ်တွေနဲ့ထည့်ပြီးတော့မိသားစုဝင်တွေကိုပေးခဲ့ကြပါတယ်။ဒီဝတ်ပြုစုတောင်းပွဲပြီးကနေမှတော့ငိုကြွေးနေကြတဲ့မိသားစုဝင်တွေဟာကျောင်းထဲကိုကြီးပြီးတော့ကလေးတွေကိုသူတို့နဲ့ပြန်လိုက်ခဲ့ဖို့အော်ခေါ်တာတွေလက်ဟန်ချေးရန်အမှုရာတွေလှုပ်တာတွေလည်းရှိခဲ့ပါတယ်။နိုင်ရေးအတွက်ဝတ်ပြုစုတောင်းပွဲအခမ်းအနားကို၃ရက်ဆက်တိုက်လှုပ်သွားမှာဖြစ်ပြီးတော့လာမယ့်အင်္ဂါနေ့မှာတော့တည်ဆုံသွားသူတွေအတွက်အတုပအခမ်းအနားကိုကျင်းပသွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကဦးထိုင်းဆော်ဝမ်မြို့ကနေကလင်းတိန်ကျောင်းမှာကျတော်ရင်းနေကရဲတပ်ဖွဲ့ဝင်ဟောင်းတစ်ယောက်ကတနက်ဒီဓာရီနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ကလေး24ယောက်အပါအဝင်စုစုပေါင်း36ယောက်တည်ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ။